ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့မစ္စတာဘန်ကင်မွန်းနဲ့ထိုင်းနိုင်ငံဝန်ကြီးချုပ်မစ္စတာအဘစ်စစ်တို့ရဲ့သတင်းစာရှင်းလင်းပွဲဟာမြန်မာနိုင်ငံကရွေးကောက်ပွဲအကြောင်းနဲ့မြန်မာနိုင်ငံကအကြောင်းတွေကိုမေးခွန်းအထက်ထပ်ထုတ်ခံရတဲ့ပွဲဖြစ်ပါတယ်။မြန်မာနိုင်ငံအရေးကိုကုလသမဂ္ဂကဘယ်လိုဆောင်ရွက်မယ်ဆိုတာအဓိကမေးခွန်းအထုတ်ခံရတာပါ။သတင်းစာရှင်းလင်းပွဲမစခင်အပြည်ပြည်ဆိုင်ရာသတင်းတောက်တွေအနေနဲ့ကိုမေးချင်တဲ့မေးခွန်းတွေကိုသတင်းစာရှင်းပွဲအစီအစဉ်သူတွေကိုရေးပေးရပါတယ်။အဲ့ဒီမှာမြန်မာနိုင်ငံကရွေးကောက်ပွဲနဲ့ပတ်သက်ပြီးမေးခွန်းတွေထွက်နေတာကြောင့်တူတဲ့မေးခွန်းတွေအတွက်လူရွေးပြီးမှမေးခွန်းထုတ်ခွင့်တတ်မှတ်လိုက်ပါတယ်။သတင်းစာရှင်းပွဲစတဲ့အချိန်မှာပထမဆုံးမစ္စတာဘန်ကင်မွန်းကိုမေးခဲ့တဲ့မေးခွန်းကတော့မြန်မာနိုင်ငံကရွေးကောက်ပွဲဟာထင်သာမြင်သာရှိပြီးအားလုံးပါဝင်နိုင်စေရမယ်ဆိုထားပေမဲ့လက်ရှိမှာတော့ဒီလိုဖြစ်မလာပါဘူး။ဒီအချိန်မှာကုလသမဂ္ဂကဘယ်လိုပါဝင်မှာဖြစ်တယ်လဲလို့မေးခဲ့ပါတယ်။မစ္စတာဘန်ကင်မွန်းကမြန်မာနိုင်ငံကဒီမိုကရေစီအသွင်ပြောင်းလဲရေးအတွက်အထွေထွေညီလာခံကတာဝန်ပေးချက်နဲ့အညီမြန်မာနိုင်ငံကိုအကူအညီပေးဖို့ကျွန်တော်တို့ကြိုးစားနေတာပ
ါ To help Myanmar to democratize and I have had the meetings at least 3 times with the General Taoiseach of Myanmar
၃ညလောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်အခုဆိုရင်မြန်မာနိုင်ငံမှာနှစ်ပေါင်း20အတွင်းပထမဆုံးကျင်ကျင်းပတဲ့ရွေးကောက်ပွဲလုပ်ပါတော့မယ်ဒီရွေးကောက်ပွဲဟာထင်သာမြင်သာရှိပြီးအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့မိမိတို့မျှော်လင့်ထားစေပါကုလသမဂ္ဂအနေနဲ့ရွေးကောက်ပွဲအတွက်အကူအညီတွေပေးဖို့ကမ်းလှမ်းခဲ့ပေမဲ့မြန်မာဝန်ကြီးချုပ်ကပြင်ပအကူအညီကိုလက်မခံဘူးလို့ညင်းခဲ့တယ်လို့ဆိုပါတယ်တစ်ဆက်တည်းပဲမစ္စတာဘန်ကင်မွန်းက
longer term engagement with Myanmar it is not only the Myanmar but also it has implications in this region
ရေရှိကူညီသွားနိုင်မှုအစီအစဉ်ရှိပါတယ်။ဒါဟာမြန်မာတနိုင်ငံလည်းမဟုတ်ပဲအာဆီယံအပါအဝင်ဒေသတွင်းကနိုင်ငံတွေပါပါဝင်လာမှာဖြစ်ပါတယ်လို့ဆိုပါတယ်။မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးထိုင်းနိုင်ငံအပါအဝင်အာဆီယံဟာအမြဲကူညီတာဖြစ်တယ်လို့ပြန်လည်ဖြေကြားတော့ပါတယ်။မစ္စတာဘန်ကင်မွန်းကိုထပ်ပြီးမေးခွန်းထုတ်ခွင့်ရတာကတော့မြန်မာနိုင်ငံကရွေးကောက်ပွဲဟာထင်သာမြင်သာရှိမဲ့ရွေးကောက်ပွဲဆိုတာမဖြစ်နိုင်တော့ပါဘူး။လက်ရှိနိုင်ငံတကာသတင်းတောက်တွေကိုအဝင်မခံတာဟာပြချက်တစ်ခုလိုဖြစ်နေပါတယ်။ဒါကြောင့်ကုလသမဂ္ဂအနေနဲ့ဗာဆက်လုံမှာလဲနောင်တက်လာတဲ့အစိုးရနဲ့ပဲစကားပြောမှာလား။ကုလသမဂ္ဂရဲ့အစီအစဉ်ကိုသိလိုပါတယ်လို့မေးခဲ့တာပါ။မစ္စတာဘန်ကင်မွန်းက
will be even more important after election the how inclusive government they will form
ရွေးကောက်ပွဲပြီးသွားချိန်မှာအစိုးရလိုလားတဲ့နဲ့ကိုက်ညီတဲ့ဘယ်လိုအစိုးရမျိုးပေါ်လာတယ်လဲဆိုတဲ့အချက်ဟာပိုပြီးအရေးကြီးပါတယ်ဒီအချက်ဟာမြန်မာအစိုးရကိုမှတ်ကြောက်တင်ပြမယ်အခြေအနေဖြစ်တယ်လို့ဆိုပါတယ်ကုလသမဂ္ဂကတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးရေရှည်ညှိနှိုင်းသွားမှာပါအာဆီယံနဲ့အာဆန်စတဲ့နိုင်ငံတွေအပြင်ဒေသတွင်းကနိုင်ငံတွေနဲ့ပါမြန်မာနိုင်ငံအရေးကိုဆောင်ရွက်မှာပါလို့ဆိုပါတယ်ကျွန်တော်အနေနဲ့အခုချိန်ထိမျော်လင့်နေစေဖြစ်တာကတော့ရွေးကောက်ပွဲဟာအားလုံးပါဝင်နိုင်တဲ့ရွေးကောက်ပွဲတမာတမတ်ကြမဲ့ရွေးကောက်ပွဲဖြစ်လာလိမ့်မယ်လို့မျှော်လင့်ထားတာပါအခုချိန်မှာနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့နောက်မကျသေးပါဘူးလို့ပြောဆိုသွားပါတယ်တစ်ဆက်တည်းပဲသတင်းတောက်တွေကထိုင်းနိုင်ငံကမြန်မာရွှေပြောင်းအလို့သမားတွေကိစ္စအပြင်ထိုင်းနိုင်ငံတွင်းမှာနေထိုင်နေတဲ့မြန်မာဒုက္ခသည်တွေအရေးကိုလည်းမေးမြန်းခဲ့ပါတယ်ဒီမေးခွန်းတွေကိုတော့ထိုင်းနိုင်ငံဝန်ကြီးချုပ်မစ္စတာအဘစ်စစ်ကပြန်လည်ဖြေကြားသွားပါတယ်သတင်းစာရှင်းလင်းပွဲဟာညနေ3:00ခွဲမှာပြီးဆုံးသွားတာဖြစ်ပါတယ်ခင်ဗျာ